စီရေးပြိပခတွေပြင်းထန်နေစေကချင်ပြည်နယ်တွင်စစ်ဆောင်ဒုက္ခသည်တွေအတွက်စာနာမှုအကူအညီတွေရည်ရည်ကြီးလိုအပ်သလိုစစ်ပြေးစစ်ဆောင်ဒုက္ခသည်တွေဘဝရည်တည်နိုင်ရင်ရေရှည်အာမခံချက်ပေးနိုင်တဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေကိုလည်းအလေးထားဆောင်ရွက်တင်တယ်လို့ကချင်ပြည်နယ်ကိုရောက်ရှိနေတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကပြောဆိုလိုက်ပါတယ်တိုက်ပွဲတွေဖြစ်ပွားနေစေကချင်ပြည်နယ်တွင်စစ်ပြေးစစ်ဆောင်ဒုက္ခသည်တွေစီတွားရောက်ကူညီပေးနိုင်ဖို့ကြိုးစားနေပေမဲ့အစိုးရဘက်ကခွင့်ပြုချက်မပေးတဲ့အနေအထားဖြစ်နေလို့အခက်အခဲတွေ့ရတယ်လို့လည်းကချင်အရေးကူညီပေးသူတွေကပြောပါတယ်အသေးစိတ်ကိုမတ်စုံမွန်ကစုံစမ်းတင်ပြထားပါတယ်ရှင်
ဆောင်နာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့ကချင်ပြည်နယ်တွင်ဖားကတ်လုံခင်းဒေသတွေကကြေးရွာသားတွေနဲ့စစ်ပြေးဒုက္ခသည်စခန်းတွေအထိသွားရောက်ပြီးတော့လိုအပ်နေတဲ့စားနပ်ရိက္ခာတွေကိုကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကသွားရောက်ကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်ဒီလိုသွားရောက်တွေ့ဆုံခဲ့စဉ်အတွင်းဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတာကိုတွေ့ခဲ့ရသလိုငြိမ်းချမ်းရေးကိုလိုလားတောင်းတနေတဲ့စစ်ပြေးဒုက္ခသည်တွေအတွက်ရေရှည်ဘဝအာမခံချက်ရှိတဲ့စီမံချက်တွေအရေးတကြီးဆောင်ရွက်ပေးဖို့လိုအပ်တာကိုလည်းတွေ့ခဲ့ရတယ်လို့ကိုယ်တိုင်သွားရောက်ခဲ့တဲ့88မျိုးဆက်ခေါင်းဆောင်ကိုပြုံးချိုကအကြံပြုပါတယ
်အခုလောလောဆယ်မှာဆိုလို့ရှိရင်စစ်ဆောင်ရင်းနဲ့ရောက်လာတဲ့ဒါကိုလက်ခံထားတဲ့ရွာမှလည်းပဲရှိတဲ့ရွာသားတွေနဲ့အားလုံးကဘဝအတူတူဖြစ်ပြီးတော့သွားရည်နိုင်ခဲ့ပြီးတော့စစ်ချိန်ကြောင်းပြိမိနေတဲ့နေသားဖြစ်နေတဲ့အတွက်အဲ့ဒီမှာစားနေရခါကမျက်တာပြီးတော့စားတောင်းနေရတယ်အဲ့ဒါကြောင့်မလို့အဲ့နဲ့တော့ကျွန်တော်တို့လည်းပြည်သူလူထုရှိရာစုဆောင်ရရှိသမျှစံရိခါကိုတော့ပြည်ကြီးဖြစ်တယ်။နောက်ပြီးတော့သူတို့ရဲ့ဤစီပုံမှန်လုပ်ကိစ္စသောတဲ့ဘဝတွေအခြေအနေနဲ့ကြုံပြရတယ်။မူလနေထိုင်ရေးကျဉ်းသွားတယ်။နောက်စာသင်ရတဲ့ခလီးတွေရဲ့နေထိုင်ရတဲ့တခြားတနေရာကိုသွားပြီးတော့စာသင်ရတယ်ဆိုတဲ့အခါမှာသူတို့တွေရဲ့ဤစီလိုအပ်ချက်တွေကိုတက်နေတဲ့လောက်ဖြည့်ဆည်းနေပြီးဖို့အတွက်ဒီရှိမှာအကူအညီပေးရေးချက်သာလို့ရှိရင်ကိုယ်ပိုင်ဘဝတွေပြန်လည်ထူထောင်နိုင်မှုတာလည်းပို့ပြီးသဘာဝချတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်သူတို့ရဲ့နေ့စဉ်လုပ်ငန်းစားသောက်မှုတွေတွားရင်တိုင်းကိစ္စတွေမှာတက်မှန်တလောက်အကားစီးတွေဖြေလျှော့ပြီးတော့လုံခြုံမှုရှိဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကြည့်စားတယ်
လက်တလောစီရင်တင်းမာမှုတွေရှိနေတဲ့ကချင်ပြည်နယ်ဖားကတ်နယ်မြေတွင်းကကြေးရွာတွေမှာတိုက်ပွဲတွေကြားပိတ်မိနေတဲ့ရွာသားတွေကိုလုံခြုံစိတ်ချရတဲ့နေရာတွေအထိရောက်အောင်ကဲထုတ်နိုင်ရေးလူသားချင်းစာနာမှုအကူအညီပေးရေးပစ္စည်းတွေရိတ်ခါတွေတွားရောက်ပြီးတော့ပို့ဆောင်ပေးနိုင်မှုအတွက်အခက်အခဲတွေကြုံနေရသလိုနယ်မြေလုံခြုံရေးအတွက်လည်းစိုးရိမ်စရာအနေအထားဖြစ်နေတယ်လို့ကချင်မှန်တရားဖော်ထုတ်ရေးကော်မတီရဲ့ဥက္ကဋ္ဌဦးမောင်ထံကလည်းပြောပါတယ
်ခုနောက်ပိုင်းအခက်အခဲကြောင့်ကုလသမဂ္ဂနဲ့ဆင်းနေတဲ့ဆောက်ကူဖြူရဲ့ဖွဲ့တွေကြောင့်ဒီအစိုးရကနေပြီးတော့သူတို့အနေနဲ့ဒီဒုက္ခတွေဆန်းတွေကိုစာနာရေးခါတွေကိုပေးတဲ့ဟာအမျိုးကြောင့်သူတို့က permission ပေါ့လေနော်ကွန်ပျူတာစိုးရဲ့စီလိုတယ်အဲ့ဒီပိုင်းမှာအစိုးရကနေပြီးတော့မှဒါသူတို့ကွန်ပျူတာပေးတယ်ဆိုတာတကယ်အရန်နောက်နေတာတို့တင်ရင်ပေးတာတို့အဲ့လိုမျိုးတွေနဲ့သူတို့ဟိုမဲ့ချင်းမှာမရောက်တဲ့ပြဿနာတွေတော့ရှိတယ်ခုပြီးတော့လောလောလတ်ကျွန်တော်ဒီဖက်ကမဲ့မှာဖြစ်တယ်ဆိုရင်တို့ရွာသားတွေချက်ပြင်းတင်းချောင်းတဲ့ရွာသားတွေကျရင်ဟိုပိတ်မိနေတဲ့အနေအထားပေါ့လေနော်ပိတ်မိနေတဲ့အနေအထားမှာတို့အနေနဲ့အဲဒီဘက်လည်းရောက်မလာနိုင်အဲ့ပြည့်ချင်းမှာလို့ပြောလို့ရပေါ့လေအဲ့ဒီပိတ်မိနေတဲ့အချိန်ကျတော့အခုလောလောလတ်ဆိုဟိုတည်နေတဲ့တည်နေကဆိုရင်ဒီ88ခုများရေးလို့ကိုပြုံးချိုးလို့ကိုမင်းကိုနိုင်လို့အဲ့နေပြီးတော့မှတို့ဒီအဲဆန်တို့ဘာလို့ယူသွားပြီးတော့မှသူတို့ကိုလည်းတက်တာပေါ့နော်ဆိုတော့ဒီသူတို့ကိုပြန်ပြီးတော့ဒီပေါ့လုံချုံတဲ့နေရာကိုခေါ်ဖို့ဆိုပြီးတော့ဒီချိုင်းရဲ့ကျူးဆောင်ဖွဲ့လို့လို့မျိုးတခြားပါတိုင်းနဲ့ဥဆောင်နေတဲ့ဖွဲ့တွေအဆရာတွေအဲ့လိုမျိုးတွေတော့ခေါ်နေတယ်ပဲစတပ်ကနေပြီးတော့မှကွန်ပျူတာမပေးတာလို့မတော်ခိုင်းပေါ့နော်ဒီနေရာဆက်ပြီးတော့ရှီခိုင်းတာလို့အဲ့လိုမျိုးပြဿနာတွေရှိ
ဒေတာရင်းတည်ငြိမ်အေဂျင်ရင်းနဲ့အပြစ်ခတ်ရစရေးတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားဖော်ဆောင်နေတဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးဆိုင်ရာစာချုပ်လက်မှတ်ရေးထိုးနိုင်မှုနဲ့နိုင်ငံရေးဆွေးနွေးပွဲတွေအမြန်ဆုံးဖြစ်မြောက်လာနိုင်ရေး88မျိုးဆက်ကျောင်းသားများအဖွဲ့ကအလေးနက်တိုက်တွန်းပါတယ်
အဲ့တော့လုံးလုံးစစ်မှာတော့ကျွန်တော်တို့အနေနဲ့ကညီငယ်ရေးအမြန်ဆုံးရရှိအောင်နဲ့အပြစ်ခတ်ရစရေးကိုဆုတ်ဆုံနိုင်အောင်ဟောမလုံနိုင်တဲ့ကာလမှာအခုလိုမျိုးဒုက္ခရောက်နေတဲ့စစ်ပြေးဆောင်တဲ့သူတွေအတွက်လိုအပ်ချက်ရှိမယ်လို့ကျွန်တော်တို့ယူဆပါတယ်။စခန်းမှာရှိသမျှဟိုတော်တော်များများကိုတွေ့ဆုံပြီးတော့ကတော့သူတို့ဟာသူတို့လူကြီးနေရာဒေသတွေမှာပြန်လည်ပြီးတော့အေးအေးချမ်းချမ်းလုပ်ငန်းစားတော့လို့ရရင်လုပ်ငန်းကျင်တယ်။ဒါမှမဟုတ်ဝင်နေအဲ့ဒီမျိုးနေ့စဉ်နဲ့မျှဒုက္ခနဲ့ခံစားရမယ်ဆိုလို့ရှိရင်စားတောင်းတဲ့လုံခြုံတဲ့နေရာမှာဖြတ်သန်းကျင်တဲ့အခြေအနေတွေ့ခဲ့ရပါတယ်။
ကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းဒီနှစ်စာမိုင်ဇန်နဝါရီလ14ရက်နေ့ကပြန်ပြီးတော့မှဖြစ်ပွားခဲ့တဲ့တကြောပြန်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေရတဲ့ထောင်ချီတဲ့ဒေသခံပြည်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ခွင့်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရဖို့စစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကိုကုလသမဂ္ဂကပန်ကြားလိုက်ပါတယ် ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်ကလည်းစစ်ပြေးစစ်ရှောက်ဒုက္ခသည်တွေအရေးအထူးစိုးရိမ်မိပါတယ်ဆိုတာကိုပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။